သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါ
Burmese on mobile, online, and on radio.
Mobile, online, and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်။တော်ရရှိများကျေးသေးမင်္ဂလာဖျားဖျားနဲ့ပြည့်စုံတော်မူကြပါစားခင်ဗျာ။ဒီနေ့မေလ17ရက်အင်္ဂါနေ့မြန်မာပိုင်းစီစဉ်များကို SPS Radio မှစတင်သံလွှင့်နေပါရခင်ဗျာဒီနေ့အစီအစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ် Terrell အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မြစ်အစီအစဉ်များမှာတော့ရင်သားထဲအစာထိုးထည့်သွင်းတာကရှားပါတဲ့ကင်ဆာဖြစ်တာနဲ့ဆက်နွယ်နေတယ်ဆိုတဲ့ဆောင်းပါအိမ်တွေနဲ့ကျောင်းတွေမှာ Gas သုံးတာတွေကြောင့်လေညင်ညာမှုအန္တရာယ်ရှိနိုင်တယ်ဆိုတဲ့ဆောင်းပါနဲ့ဒီနေ့ညမှာထုတ်ပြန်မဲ့ Federal Budget တို့အကြောင်းကိုတင်ဆက်ပေးမှာဖြစ်ပြီးဒီနေ့ခေါင်းကြီးပိုင်းသတင်းတွေကတော့ဒီနေ့ညထုတ်ပြန်မဲ့ Budget နဲ့ပတ်သက်လို့ဝန်ကြီးချုပ်ပြောအိန္ဒိယက Coronavirus မျိုးကွဲတကဘာလုံးစိုးရင်ရအာနာသိန်းအချမ်းဖက်ဆေးအုပ်စုကစန္ဒပြသူများကိုတရုတ်ပြည်က Drone တွေသုံးပြီးသတ်ဖြတ်နေယခုချိန်ကစပြီးသတင်းများကိုကျွန်တော်ကျော်ထွန်းအောင်ကစတင်ဖတ်ကြားပါတော့မယ်ဒီနေ့ညဘတ်ဂျက်နဲ့ပတ်သက်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကပြောဝန်ကြီးချုပ်စကော့မော်ရီဆန်ကဒီနေ့ညဘတ်ဂျက်ကကိုဗစ် -19 ကနေဩစတြေးလျပြန်လည်ထူထောင်လာနိုင်ဖို့အာရုံစိုက်မှာဖြစ်တယ်လို့ဆိုပါတယ်အလုတ်ကိုင်းသစ်တွေပေါ်ရှိဖို့အတွက်ဘီလျံဒေါ်လာများစွာအသုံးပြုမှာဖြစ်သလိုစိတ်ချမ်းမာရေးမတန်ဆွမ်းသူများထောက်ပံ့မှုနဲ့သက်ရွယ်ကြီးဆောင်ရှောက်မှုတို့အတွက်ကိုလည်းထောက်ပံ့ငွေတိုးမြှင့်ပေးမယ်လို့ဆိုပါတယ်။မစ္စတာမော်ရီဆန်ကသူ့အဆိုအရအဓိကဦးစားပေးလှုပ်ဆောင်မှာကဩစတြေးလျရဲ့စီးပွားရေးနဲ့ကျန်းမာရေးစနစ်ဖြစ်တယ်လို့ပြောဆိုပါတယ်
။ While moving beyond emergency responses as we have been doing for these last 18 months, we move into the recovery phase and continue to provide the support.
လုံခဲ့တဲ့ဆက်ရှိလာကကျွန်တော်တို့အရေးပေါ်တုံ့ပြန်မှုများကိုပြုလုပ်ခဲ့ပြီးအခုချိန်မှာကျော်လွန်သွားပြီးကျွန်တော်တို့ပြန်လည်ထူထောင်မှုကိုပြောင်းရွှေ့သွားပြီးဩစတြေးလျတွေရဲ့အသက်တွေနဲ့အသက်မွေးဝမ်းကြောင်းတွေကိုဆက်လက်လို့ထောက်ပံ့ပေးသွားမှာဖြစ်ပါတယ်။အိန္ဒိယကိုရိုနာဗိုင်းရပ်စ်မျိုးကွဲတကဘာလုံးစိုးရိမ်ပွင့်အိန္ဒိယမှာပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်မျိုးကွဲတစ်ခုဟာတကဘာလုံးစိုးရိမ်ပွင့်ကိစ္စဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတနင်္လာနေ့မှာပြောဆိုပါတယ်။တကဘာလုံးအစ်စ်ဆိုးရင်စရာမျိုးကွဲတစ်ခုအဖြစ်သတ်မှတ်ထားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ COVID-19 ဆိုင်ရာဦးဆောင်သုတေသနပညာရှင် Maria Van Kerkhove ကပြောဆိုပါတယ်။ကူးစက်နိုင်စွမ်းတိုးလာတယ်လို့သဘောဆောင်တဲ့အချက်လက်တချို့လည်းရှိတယ်လို့သူမကဆက်ပြီးပြောဆိုပါတယ်။အိန္ဒိယမှာနေ့စဉ် COVID ဖြစ်ပွားမှုစီးရင်တွေအရတဖြည်းဖြည်းကျဆင်းလာပေမဲ့လည်းဖြစ်ပွားမှုနှုန်းမြင့်တက်နေစေဖြစ်ပါれ24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူ3,994ဦးရှိခဲ့ပြီးကူးစက်ခံရသူလူနာသစ်36,662ဦးရှိကြောင်းကျန်းမာရေးဝန်ကြီးဌာနကတနင်္လာနေ့ကထုတ်ပြန်ပါれအမှန်တကယ်ကူးစက်လူနာသစ်နဲ့သေဆုံးသူအရေအတွက်ဟာဒီထက်ပိုများမယ်လို့ယူဆကြောင်းအများပြည်သူကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကပြောဆိုပါれအခုချိန်ထိအိန္ဒိယမှာကိုဗစ်ဖြစ်သူ 22.6 သန်းရှိနေကြောင်း John Hopkins Coronavirus ဆိုင်ရာ Center ကဖော်ပြပါတယ်။တချိန်တည်းမှာပဲကိုဗစ်လူနာတွေနောက်ပြန်လည်သက်သာလာသူတွေမှာလည်းဖြစ်လာနေတဲ့မှုဆွဲတာကြောင့်ဖြစ်တဲ့ကူးစက်ရောဂါအရေးကလည်းစိုးရိမ်စရာဖြစ်လာနေပါတယ်။မှုကြောင့်ဖြစ်တဲ့Micromycosis ရောဂါကလူရဲ့မျက်နှာမှာကူးစက်ဖြစ်ပွားတာမှာတချို့မျက်မြင်ဖြစ်သွားတာမျိုးတွေရှိပါတယ်။ဆီဂျိုရောဂါအခန်းရှိတဲ့ COVID လူနာတွေမှာ Micromycosis ရောဂါပိုပြီးအဖြစ်များတယ်လို့လည်းဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေကပြောဆိုပါတယ်။အိန္ဒိယရဲ့အိန္ဒိယနီပေါ်နိုင်ငံမှာလည်းကိုရိုနာ ကပ်ဘေးရောဂါပြန့်နှံ့ဖြစ်ပွားမှုကိုထိန်းချုပ်နိုင်ရေးစူးစမ်းနေကြပြီးအောက်ဆီဂျင်နဲ့အောက်ဆီဂျင်ဘူးတွေလည်းပြတ်လတ်နေပါတယ်။ကိုဗစ်နူနာရီအတွက်အောက်ဆီဂျင်ပေးအပ်နိုင်ရေးအတွက်အီရဝတ်တောင်တက်သူတွေနဲ့လမ်းပြတွေအနေနဲ့အောက်ဆီဂျင်ဘူးတွေကိုတောင်ထိပ်မှပြင်မထားခဲ့ပဲတောင်အောက်ကိုပြန်ယူလာဖို့အစိုးရကပန်ကြားထားပါတယ်။အနာသိအချမ်းဖက်စစ်တပ်ကဆန္ဒပြသူများကိုတရုတ်ကဒရုန်းတွေသုံးသတ်ဖြတ်နေ။အနာသိအချမ်းဖက်စစ်တပ်သည်ဒီမိုကရေစီလိုလားသောဆန္ဒပြသူများကိုအသက်သေးသေးသည့်အထိလူမဆန်စွာနှိမ်နှင်းဖြိုခွင်းရာတွင်အထောက်အကူဖြစ်စေရာနှင့်အခြေအနေကိုထောက်လွှမ်းရန်အတွက်တရုတ်နိုင်ငံလုံးဒရုန်းရေများကိုအသုံးပြုနေပါသည်။စီဒမ်လှုပ်ရှားမှုဆန္ဒပြသူအများအပြားစစ်တပ်စနိုက်ပါသမားများရဲ့လက်ချက်ကြောင့်သိဆုံးခဲ့ရတဲ့မန္တလေးမြို့ရဲ့မြို့လယ်ဆန္ဒပြပွဲများပေါ်တွင်ဒရုန်းများပြန်ဝဲနေခဲ့သည်ကိုမြင်တွေ့ခဲ့ရပါသည်။စနိုက်ပါသမားများတိတိကျကျတိုက်ခိုက်နိုင်ရန်အတွက်ဒရုန်းအသုံးပြုလျက်ဖြင့်ကင်းထောက်အချက်အလက်ရယူမှုများကိုလုံဆောင်ထားခဲ့ပွဲရှိကြောင်းလေလာစောင့်ကြည့်သူများကသုံးသပ်ယူဆထားတယ်လို့ Asia Times ကဖော်ပြထားပါသည်။ဒီမိုကရေစီလိုလားသောဆန္ဒပြပွဲများနှင့်အာဏာသိမ်းအချမ်းဖက်စစ်အုပ်စုရဲ့လူမဆန်တဲ့ဖြိုခွင်းမှုများရှိနေခဲ့သည့်မြန်မာနိုင်ငံရဲ့အခြေအနေအောက်တွင်အာဏာသိမ်းစစ်အုပ်စုလက်အောက်ခံတပ်ဖွဲ့ဝင်များရဲ့ပြစ်ခတ်ဖြိုခွင်းမှုများကြောင့်လူအသက်ပေါင်း950ကျော်ဆုံးရှုံးထားခဲ့ရပြီးဖြစ်သလိုထိခိုက်ဒဏ်ရာရသူများလည်းအများအပြားရှိခဲ့ပါသည်မြန်မာအာဏာသိမ်းစစ်အုပ်စုသည်ဆန္ဒပြသူများအပေါ်နှိမ်နှင်းမှုကိုထောက်ကူရန်တရုတ်လိုဒရုန်းများသုံးနေသည့်ဆိုသည့်အချက်ကလည်းဖေဗရူလာ1ရက်အာဏာသိမ်းမှုကိုတရုတ်ကထောက်ခံပေးခဲ့သည့်ဆိုသည့်ပြောဆိုချက်များကိုသေချာပေါက်ပုံမအားကောင်းစေရန်ရှိနေပါသည်။မိထီလာရှန်တဲလီဒါစခန်းတွင် CH3A ဒရုန်းများရှိနေသည်ကိုဂျိုတုပုံရုပ်များဖြင့် CSIS အစီအင်္ဂါစားတရက်တွင်အတည်ပြုထားပါသည်2010နှင့်2019အကြာမြန်မာနိုင်ငံ၏စစ်လက်နက်တင်သွင်းမှုများ၏56ရာခိုင်နှုန်းသည်တရုတ်ကနေလာနေခြင်းဖြစ်ပြီး 30.6 ရာခိုင်နှုန်းသည်ရုရှားကနေလာရောက်ခါ 72 ရာခိုင်နှုန်းကယူကရိန်း၊မြောက်ကိုရီးယားနှင့်အစ္စရေးတို့အပါအဝင်တခြားနိုင်ငံများမှတင်ပို့ခြင်းဖြစ်ကြောင်း SIPR ၏အစီရင်ခံစာကိုကိုးကားပြီး Asia Times ဖော်ပြထားပါသည်။2010နှင့်2019အကြားလက်နက်ဝယ်ယူမှုတန်ဖိုးစုစုပေါင်းသည် American Dollar 2.5 ဘီလီယံကျော်ဖြစ်ကြောင်းအလားတူသုတေသနကပြသထားပါသည်။စစ်ကောင်စီမိသားစုဝင်တွေပြည်ဝင်ခွင့်အချက်လက် Australia အစိုးရစတင်စစ်ဆေးမြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်နေမှုအဆုံးသတ်အောင်ဩစတြေးလျအစိုးရကဖိအားပေးဖို့မြန်မာအရေးလှုပ်ရှားသူတွေမြန်မာဒီမိုကရေစီရေးကိုအားပေးတဲ့လွှတ်တော်အမတ်တွေကစူးစမ်းနေကြပါတယ်။ဩစတြေးလျနိုင်ငံထဲမှာစစ်ကောင်စီနဲ့စစ်တပ်အစိုင်းဝိုင်းကမိသားစုတွေကိုနိုင်ငံထဲကနှင်ထုတ်ဖို့သူတို့ရဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့လွှတ်တော်အမတ်တွေကလည်းဩစတြေးလျအစိုးရကိုတိုက်တွန်းနေပါတယ်။NASA ကစစ်ကောင်စီဖွဲ့ထဲမှာပါနေသူတချို့ရဲ့မိသားစုတွေဩစတြေးလျနိုင်ငံထဲမှာနေထိုင်နေတာနဲ့ပတ်သက်လို့ပြည်ထရေးဝန်ကြီးဌာနကစုံစမ်းနေပြီလို့ Sydney Morning Herald သတင်းစာမှာဖော်ပြခဲ့ပေမဲ့ဩစတြေးလျအစိုးရကတရားဝင်လူသိရှင်ကြားထုတ်ပြန်တာတော့မရှိသေးပါဘူး။ခုလိုမြန်မာအရေးလှုပ်ရှားသူတွေတင်ပြတဲ့စာရင်းနဲ့ပတ်သက်လို့မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအလေးထားပြီးကင်တွေသွားမယ်လို့ဩစတြေးလျအစိုးရကစာရေးပြီးတုံ့ပြန်ခဲ့ကြောင်းသိရှိရပါတယ်။စစ်ကောင်စီရဲ့မိသားစုဝင်တွေကိုဘယ်လိုမျိုးစစ်ဆေးမှုတွေလုပ်သွားမယ်ဆိုတာဩစတြေးလျအစိုးရကထုတ်ဖော်မပြောပေမဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်အရေးတကြီးဆောင်ရွက်မယ်လို့တုံ့ပြန်ထားကြောင်းလည်းသိရှိရပါတယ်။ဩစတြေးလျရောက်လူငယ်တွေအနေနဲ့စစ်ကောင်စီကိုစန့်ကျင်တဲ့ခြိတက်ဆန္ဒပြပွဲတွေကိုအာဏာသိမ်းခံရပြီးအချိန်ကစလို့တောက်ရှောင်လုံနေကြောင်းသိရှိရပါတယ်။ CDM လုံသူတွေ CRPH နဲ့စစ်ဘေးရှောင်ပြည်သူတွေအတွက်ရမုံငွေစုဆောင်းထောက်ပံ့တာတွေကိုလည်းပြည်တွင်းကအဖွဲ့အစည်းတွေနဲ့ချိတ်ဆက်လှူဒါန်းနေကြောင်းသိရှိရပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့အကြမ်းဖက်မှုတွေဆက်ရှိနေတာကြောင့်ဩစတြေးလျမှာကျောင်းလာတက်နေကြသူများအပါအဝင်ယာယီလာရောက်နေထိုင်သူတွေကိုဆက်လက်နေထိုင်ခွင့်ပြုထားမယ်လို့ဩစတြေးလျအစိုးရကမေလ5ရက်နေ့ကကြေညာခဲ့ပါတယ်။ နိုင်ငံထဲမှာယာယီဗီဇာအမျိုးမျိုးနဲ့နေထိုင်နေကြတဲ့မြန်မာနိုင်ငံကစုစုပေါင်း 3,400 ထက်မနည်းရှိတယ်လို့ဩစတြေးလျပြည်ထောင်စုဌာနရဲ့စာရင်းမှာဖော်ပြထားပါတယ်တရုတ်နဲ့ပြည်လုံးမဲ့ကုန်သွယ်ရေးသဘောတူညီချက် EU ကဆိုင်းငံ့တရုတ်နိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်ဥရောပသမဂ္ဂလွှတ်တော်အမတ်တွေကအတီးပြည့်ဝေးဖို့ကြံ့ကြာနေရတဲ့ကုန်သွယ်ရေးသဘောတူညီချက်ကိုမြန်မြန်ဆန်ဆန်အတီးပြုပေးရေးဥရောပနဲ့တရုတ်ခေါင်းဆောင်တွေကတိုက်တွန်းနေကြပါတယ်ဥရောပသမဂ္ဂတရုတ်ရင်းနှီးမြှုပ်နှံမှုဆိုင်ရာအလုံးစုံသဘောတူညီချက် CAI ကို9နှစ်ကြာဆွေးနွေးညှိနှိုင်းခဲ့ကြပြီး2020ပြည့်နှစ်ဒီဇင်ဘာ30ရက်နေ့က EU နဲ့တရုတ်သဘောတူညီခဲ့ပါတယ်။ခေါင်းဆောင်တွေကြားအွန်လိုင်းကနေထိပ်သီးတွေးဆပြီးနောက်မူအားဖြင့်သဘောတူထားတာပါ။ဒီသဘောတူညီချက်ဟာဆိုရင်တရုတ်အနေနဲ့ဂျာခန်အဖွဲ့အစည်းတစ်ခုနဲ့ဆွေးနွေးတဲ့ညီမှန်းချက်အကြီးဆုံးကုန်သွယ်ရေးသဘောတူညီချက်ဖြစ်တယ်လို့ဥရောပဘက်ကပြောဆိုပါတယ်။ဒါပေမဲ့လည်းတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ကိုဥရောပပါလီမန်မှာလွှတ်တော်အမတ်တွေကအတည်ပြုပေးရမယ့်အရေးကတော့ရပ်ဆိုင်းနေကြောင်းပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဗယ်ဒစ်တွမ်ဒရော့စကီကပြောပါတယ်။စီဂျင်းဒေသအတွင်းကဥဂရီအပေါ်တရုတ်ရဲ့ပြုမှုဆက်ဆံမှုအပေါ်တုံ့ပြန်ဒဏ်ခတ်တဲ့အနေနဲ့အခုလိုဆိုင်းငံ့လိုက်တာဖြစ်ပါတယ်။စင်ဂျင်းဒေသအရေးနောက်ဟောင်ကောင်ကဒီမိုကရေစီအရေးလှုပ်ရှားမှုကိုဖြိုခွင်းမှုတွေနဲ့ပတ်သက်ပြီးတရုတ်နဲ့ဥရောပကြားတင်းမာနေတာကြောင့်နှစ်ဖက်ကြားကုန်သွယ်ရေးသဘောတူညီချက်ကလည်းအချိန်တိုအတွင်းအတည်ပြုနိုင်ွယ်မရှိဘူးလို့ဘရူဂျယ်ပညာရှင်အဖွဲ့အကြီးအကဲပညာရှင်အလရှာဂါစီယာဟယ်ရီရိုးက VOA ကိုပြောဆိုပါတယ်ဥရောပသမဂ္ဂနဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီချက်ကြောင့်ဂျာမနီကားထုတ်လုပ်ရေးလုပ်ငန်းတွေအကျိုးရှိနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်။ဂျာမနီကားထုတ်လုပ်ရေးလုပ်ငန်းတွေကတရုတ်နိုင်ငံတွင်မှအခြေစိုက်ထားပြီးလျှက်စစ်ကားထုတ်လုပ်ရောင်းချမှုတိုးမြင့်နိုင်ဖို့ကြိုးစားနေပါတယ်။ကုန်သွယ်ရေးသဘောတူညီချက်ကိုလက်မလွတ်ဖို့ဂျာမနီဝန်ကြီးချုပ်အန်ဂျလာမာကယ်ကမေလ5ရက်နေ့တုန်းကပြောဆိုတိုက်တွန်းထားပါတယ်။ကုန်သွယ်ရေးသဘောတူညီချက်ကိုဥရောပဘက်ကအတည်ပြုရေးအတွက်တရုတ်ကလည်းတွန်းအားပေးနေပါတယ်မြန်မာဟာကမ္ဘာမှာအကာအကွယ်အကင်းမဲ့ဆုံးနဲ့အဆိုးဝါးဆုံးလူမှုအကျပ်တဲ့ကျုံနေရဟုဆိုမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာလေးလထက်ရောက်လာချိန်မှာစစ်တပ်နဲ့ရဲကြောင့်သေဆုံးရသူ980ကျော်လာပြီဖြစ်သလိုနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအခြေအနေဟာလည်းကမ္ဘာမှာအဆိုးဝါးဆုံးအနေအထားကိုအမြန်ရောက်လာနေတယ်လို့ကုလသမဂ္ဂကတင်းနှလာနေကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်ပြီးငြိမ်းချမ်းစွာစန္ဒပြသူအနည်းဆုံး981ယောက်ဟာစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေရဲ့လက်ချက်နဲ့တည်ဆုံနေရပြီးဖြစ်ပြီးအဲ့ဒီထဲမှာအမျိုးသမီးနဲ့ကလေးငယ်အများအပြားပါဝင်နေကြောင်းနဲ့ဒါရရသူကလည်းထောင်ထဲချီရှိနေတယ်လို့ကုလသမဂ္ဂလူအခွင့်အရေးရုံးကပြောကြားကြောင်းအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစတက်ဖနီဒူဂျာရစ်ကတင်းနှလာနေကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်အခုဆိုစစ်တပ်အာဏာသိမ်းတာလေးလာထဲကိုရောက်လာနေပြီဖြစ်ပြီးမြန်မာနိုင်ငံရဲ့အခြေအနေဟာကမ္ဘာလူသားပြဿနာနဲ့အကာအကွယ်ပေးနိုင်စွာမရှိတဲ့အဆိုးဆုံးနိုင်ငံတစ်နိုင်ငံအဖြစ်ကိုအမြန်ရောက်လာနေတယ်လို့လည်းပြောဆိုပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းခဲ့ချိန်ကစပြီးစစ်တပ်နဲ့ရဲတွေရဲ့အချမ်းဖက်နှိမ်နှင်းမှုတွေကိုစိတ်ပျက်စရာအခုထိဆက်ပြီးတွေ့နေရတယ်လို့ကုလသမဂ္ဂဌာနအဖွဲ့တွေကပြောကြောင်းလည်းပြောဆိုပါတယ်။နိုင်ငံတွင်အခြေအနေတွေပိုဆိုးမလာအောင်သက်ဆိုင်ရာနှင့်အဖွဲ့အစည်းအသီးသီးကဆွေးနွေးအဖြေရှာကြဖို့အပြင်အခြေခံရပိုင်ခွင့်နှင့်လူအခွင့်အရေးကိုလေးစားလိုက်နာတဲ့အနေနဲ့မြန်မာစစ်တပ်ကဖမ်းဆီးထားသူအလုံးကိုအမြန်ပြန်လွှတ်ပေးဖို့အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကရောအထူးကိုယ်စားလှယ်ခရစ်စတင်းရှရာနာဘာဂျာနာကပါထပ်တလဲလဲတိုက်တွန်းနေပါတယ်
SBS. This is SBS Radio.
ငွေလဲနှုန်းမှာတော့ Australian dollar ဟာမြန်မာကျပ်ငွေ1222ကျပ်နဲ့ညီမျှပြီး American dollar ဟာမြန်မာကျပ်ငွေ1559ကျပ်နဲ့ညီမျှပါတယ်။ Australian dollar ဟာ American 980ညီမြပါတယ်မနေ့ပြန်ဩစတြေးလျတိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 22 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောင်းနှစ်ဖြောင်းရွာသွန်းနိုင်ပါတယ်Melbourne မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးများသောအဖြစ်နေသားမှာဖြစ်ပါတယ် Brisbane မြို့မှာအပူချိန် 24 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းမှာဖြစ်ပါတယ် Perth မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးနံနက်ပိုင်းမိုးတစ်ဖြောင်းနှစ်ဖြောင်းရွာသွန်းနိုင်ပါတယ် Adelaide မြို့မှာအပူချိန် 19 degree centigrade ရှိမှဖြစ်ပြီးများသောအဖြစ်နေသားမှာဖြစ်ပါတယ်Hobart မြို့မှာအပူချိန် 16 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Canberra မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Darwin မြို့မှာအပူချိန် 34 degree centigrade ရှိမှဖြစ်ပြီးနေသားမှဖြစ်ပါတယ်
။ဤတွင်သတင်းများကိုကြေညာလို့ပြီးပါပြီခင်ဗျာ။
အမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ